ကမ္ဘာအင်အားကြီး6နိုင်ငံနဲ့အီရန်တို့အကြားပြုလုပ်နေတဲ့အီရန်နျူကလ িয়ার အရေးဆိုင်ရာဆွေးနွေးပွဲဟာဗိုလ်ထုနေ့အထိတက်တန်းတိုးရမယ်အခြေအနေရှိနေပြီလို့အမေရိကန်အရာရှိတွေကပြောပါတယ်။ဆွစ်ဇာလန်နိုင်ငံလူဇမ်းမြို့မှာပြုလုပ်နေတဲ့ဆွေးနွေးပွဲတွေကနေအီရန်နျူကလ িয়ার အရေးနဲ့ပတ်သက်လို့အင်္ဂါနေ့ညတကောင်မတိုင်ခင်မှာအခြေခံမူပေါင်းဆိုင်ရာသဘောတူညီချက်ရနိုင်ဖို့ဆွေးနွေးညှိနှိုင်းနေကြတာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီအခြေခံမူပေါင်းနဲ့ဆိုင်တဲ့အသေးစိတ်အချက်လက်တွေအပေါ်နှစ်ဖက်သဘောထားကွဲပြားမှုတွေဖြစ်နေပါတယ်။အီရန်နိုင်ငံအနေနဲ့သဘောထားကွဲပြားနေတဲ့အချက်လက်တွေပြည်လည်ပြီးသဘောတူညီချက်ရတဲ့အထိဆက်လက်ဆွေးနွေးတော့မှာဖြစ်ကြောင်းအီရန်စစ်ဆေးညှိနှိုင်းရေးအဖွဲ့ကအဖွဲ့ဝင်ဟာမစ်ဘာဒီနေဂျက်ကအင်္ဂါနေ့အစောပိုင်းမှာပြောပါတယ်ယူရေနီယံတန့်စင်ရေးဆိုင်ရာသုတေသနလုပ်ငန်းသဘောတူညီချက်ကိုဘယ်နှစ်နှစ်အထိတတ်မှတ်မလဲအီရန်အပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုဘယ်လောက်မြန်မြန်ရုပ်သိမ်းပေးမလဲတကယ်လို့အီရန်ဘက်ကသဘောတူညီချက်ကိုချိုးဖောက်ခရင်ဘယ်လိုအရေးယူမလဲဆိုတဲ့အချက်တွေနဲ့ပတ်သက်လို့သဘောထားကွဲပြားနေကြတာဖြစ်ပါတယ်နှစ်ဖက်စစ်ဆေးညှိနှိုင်းရေးမှုတွေဟာသဘောတူညီချက်ရနိုင်ဖို့အတွက်လူကစားမျိုးမှာတည်င်းပတ်တစ်ပတ်လောက်အထိဇက်တိုက်ဆွေးနွေးနေကြတာဖြစ်ပါတယ်